ဒေါ်လာသန်းပေါင်း58ဘီလီယံတန်ဖိုးရှိတဲ့တရုတ်ပါကစ္စတန်စီးပွားရေးဇင်းကြံစီမံကိန်းကိုအာဖဂန်နစ္စတန်အထိတိုးချဲ့ဖို့လုပ်နေတယ်လို့တရုတ်နိုင်ငံသားဝန်ကြီးဝန်ကြီးကအင်ကာနေမှာပြောပါတယ်။ဒါဟာတရုတ်ရဲ့အာရှဥရောပနဲ့တခြားနိုင်ငံတွေကိုပါဆက်သွယ်မဲ့ Governance စီမံကိန်းရဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်။1948ပါကစ္စတန်လွတ်လပ်ရေးရခဲ့ခြင်းကစပြီးဆက်ဆံရေးအဆင်မပြေလာတဲ့အင်းနီချင်းအာဖဂန်နစ္စတန်နဲ့ဆွေးနွေးညှိနှိုင်းမှုတွေမှာတရုတ်ကကြားဝင်ဆောင်ရွက်ပေးဖို့အတွက်ကြိုးစားနေတာပါ။မကြာသေးခင်နှစ်တွေအတွင်းမှာပဲပါကစ္စတန်ဟာတာလီဘန်တပုံတွေကိုပန့်ပိုးပေးနေတယ်လို့အာဖဂန်ဘက်ကနေဆက်ဆွဲမှုတွေကြောင့်နိုင်ငံသားဆက်ဆံရေးကပိုပြီးတင်းမာခဲ့ပါတယ်။ပါကစ္စတန်ကတော့ဒါကိုငြင်းဆိုပါတယ်။တရုတ်နိုင်ငံသားဝန်ကြီးကတော့ပါကစ္စတန်ကရောအာဖဂန်နစ္စတန်ကပါနိုင်ငံသားငြင်းချမ်းစွာအတူရှင်တွဲနေထိုင်ရေးအတွက်ဆောင်ရွက်ပြီးဆက်ဆံရေးပြည်လောင်ကြိုးစားမယ်လို့ကတိပေးကြကြောင်းအင်္ဂါနေ့မှာပဲပြောပါတယ်။ပါကစ္စတန်နိုင်ငံသားဝန်ကြီးခါဝါဂျာအစစ်ကလည်း CPEC တရုတ်ပါကစ္စတန်စီးပွားရေးဇင်းကြံအောင်မြင်စွာအကောင့်ထဲဖော်ရေးဟာအာဖဂန်အီရန်နဲ့အရှိအာရှအရှိအလေပိုင်းဒေသတွေအပါအဝင်အင်းကြီးချင်းနိုင်ငံတွေနဲ့အလားတူစီမံကိန်းတွေချပြီးပူးပေါင်းဆောင်ရွက်မှုတိုးမြင့်နိုင်မှုအတွက်စံနမူနာကောင်းတစ်ခုပါလို့ပြောပါတယ်။တရုတ်ဟာခေတ်သစ်ပိုးလမ်းမကြီးစီမံကိန်းကိုချပြီးအရှိတောင်နဲ့အလင်းအာရှဒေသတွေနဲ့ကုန်းလမ်းမရောအရှိလေပိုင်းဒေသနဲ့ဥရောပကိုရေလန်းတဲ့ပါကုန်သွယ်မှုတိုးမြင့်ဖို့အတွက်ကြိုးစားနေတာဖြစ်ပါတယ်။